တော်ရှင်များခင်ဗျာလူလူကသူတို့ရဲ့မချိနှက်ချက်တွေကိုပြီးခဲ့တဲ့နေ့ထဲလွတ်တော်ကိုတိုင်ကြားတဲ့နေရာမှာထောက်ဝက်ကြော်တော့တရားစီရင်နဲ့ပတ်သက်နေပါတယ်တိုင်ကြားစာတွေထဲမှာတော့တရားရုံးဆုံးဖြတ်ချက်တွေတရားရုံးဝင်တန်းတွေတရားစီရင်မှာနှောင့်နှေးကြံ့ကြာမှုတွေကိုမချိနှက်တာတွေပါပါတယ်တရားဥပဒေစိုးမိုးရေးကိုဦးစားပေးဖို့ကြိုးစားနေတဲ့အယက်သားအစိုးရလက်ထက်မှာတရားရေးကဏ္ဍကိုမချိနှက်ချက်တွေပေါ်နေတာဘာကြောင့်များလဲဆိုတာကိုကျွန်တော်ဆွေးနွေးဖို့စီစဉ်ထားပါတယ်အရင်ဆုံးတော့ပြည်내ဆွေးနွေးဖို့ကျွန်တော်ဖိတ်ကြားထားတဲ့ပုဂ္ဂိုလ်နူရဲ့အမြင်တွေကိုကြားချင်ပါတယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကအမျိုးသားလွတ်တော်အမတ်ရှင်းနေကြီးဦးအောင်သိန်းနောက်တစ်ခါမြန်မာနိုင်ငံရှင်းနေမြောက်ကွန်ရက်ကဦးသိန်းတန်းဦးလို့ဖြစ်ကြပါတယ်ဆိုတော့ဒီအထက်လွတ်တော်ပြည်သူလို့ရဲ့တိုင်ကြားစာဆိုင်ရာကော်မတီကိုဒီပြီးခဲ့တဲ့နှစ်ထဲမှာရောက်လာတဲ့တိုင်စာပေါင်း 4,000 ကျော်မှာဒီ 2,000 ကျော်တရားစီရင်ရေးကိုမချိနှက်တဲ့ကိစ္စတွေဖြစ်နေတယ်လို့ကျွန်တော်သိရပါတယ်ဆိုတော့တကယ်တော့ဒီလွတ်တော်တွေကိုရောက်မလာတဲ့ကိစ္စတွေလည်းအများပြားရှိနေမယ်ဆိုတာကတော့သိကြပါတယ်ဆိုတော့ဒီပြဿနာကဘလောက်ထိအောင်များဟိုကြီးမားနေပြီလဲအရင်ဆုံးဒီရှင်းနေဥအောင်သိဆွေးနွေးပြပါဦးခင်ဗျာ
တရားစီရင်ရင်ပတ်သက်ပြောမယ်ဆိုရင်တော့ဗျာရှင်းပြောဒီနေ့ကျွန်တော်တို့အစိုးရကိုယ်တိုင်ကကျွန်တော်လွှတ်တော်ပိုင်းဆိုင်ရာဟောအခြေရေးဝင်ကန်တွေဆောင်ရွက်နိုင်တောက်တဲ့အနေအထားမျိုးကျွန်တော်မတွေ့ရသေးဘူးပေါ့နော်အဲ့တော့တရားစီရင်မှုတွေကကျွန်တော်အောက်ခြေအားစရင်ဟိုအထက်ကြီးပေါ့ဗျာဆိုအရည်ရည်မကင်းနိုင်တဲ့အနေအထားမျိုးတွေပုံစံမျိုးစုံနဲ့ရှိနေသေးတယ်ဆိုတာတော့ကျွန်တော်တွေ့မြင်နေရတယ်။ဒါပေမဲ့ဒီဟာကိုဘယ်လိုဖော်ထုတ်ပြီးတော့ဘယ်လိုပြုပြင်ပြောင်းလဲသွားမလဲဆိုရဲစဉ်းစားမယ်ဆိုရင်တော့အရှိရရှိသုံးသက်သွားလိမ့်မယ်လို့ကျွန်တော်အဲ့လိုထင်ပါတယ်။ဘာဖြစ်လို့ဆိုတော့ဒီတရားဥပဒေစိုးမိုးရေးဆိုရဲရန်တရားယူကန်ကြွယ်ဖို့ဆိုတာအဲ့ဒီအောင်နောက်ပြီးပြန်ဆွဲခြင်းရဲ့ပုဂ္ဂိုလ်အချို့တွေလည်းရှိနေတယ်။နော်အဲ့ဒီလိုကျွန်တော်တို့နောက်ပြီးပြန်ဆွဲခြင်းရဲ့ပုဂ္ဂိုလ်တွေရှိနေတယ်လို့တရားစီရင်ကိုကျွန်တော်တို့ဒီခရီးချာပိုင်ပိုင်နေနေကန်တွဲနိုင်တဲ့နော်ဥစ္စာလွှမ်းမိုးနိုင်တဲ့နော်တက်မှတ်ပြင်းနေတဲ့ပုဂ္ဂိုလ်မရှိသေးဘူးလို့ပြောရင်မမှားဘူးလို့ဆိုရမှာဖြစ်ပါတယ
်။ဟုတ်ကဲ့ပါနောက်ကျွန်တော်ဒီမြန်မာနိုင်ငံရှင်းနေမြတ်ကွန်ရက်ကဦးသိန်းသန်းဦးရဲ့သဘောထားလည်းပြောပါအောင်ခင်ဗျာအဲ့တော့ကျွန်တော်ဒီမြန်မာနိုင်ငံရဲ့တရားစီရင်စနစ်ရိုးရိုးနေတဲ့အခြေအနေတွေကဘလောက်ဒီမှာဟိုကြီးမားနေလဲဦးသိန်းသန်းဦးတို့ကဒီမှာဟိုဒီတရားစီရင်လောကမှာဟိုတော်တော်ထဲထဲဝင်ရှင်းလင်းနေကြတဲ့ပုံစံတွေဆိုတော့
ဟုတ်ကဲ့ဗျာဟိုဘုပ္ပမလေးလင်းပြောရရင်တော့ဗျာဟိုကျွန်တော်တို့စနစ်ကလိုရနေတာပေါ့နော်ဒီခုကျွန်တော်တို့လက်ရှိတရားစီရင်စနစ်ကအခုလူလူကအစ်အမှန်ရွေးချယ်တင်ထားလိုက်တဲ့လူလူဆိုတာတက်လာတော့လဲပဲတရားစီရင်စနစ်ကြီးက2008ဖွဲ့စည်းပုံချင်ရဘူးလေအောက်မှာဆက်အနာကျင်နေရဲ့အလိုကျဖွဲ့စည်းထားကြတဲ့တရားစီရင်ဖြစ်စနစ်ဖြစ်တဲ့အခါကျတော့အခြေခံအစလွဲနေတာပေါ့နော်ကျွန်တော်တို့ကပန်းသစ်ကိုအိုးသစ်မှာမဆိုင်နိုင်ဘူးကျွန်တော်ကပန်းသစ်ကိုအိုးခေါင်းမှာသွားဆိုင်နေရတယ်တကယ်တော့နှစ်သစ်ကြိုအတာအိုးမှာခေါင်းရမ်းပန်းနေမဆက်သေးနဲ့ကျွန်တော်အောင်းတပီပန်းဆိုင်ရမှာပေါ့နော်အခုကကျတော့ထိတ်ဆုံးအထိဒီတရားစီရင်စနစ်ဒါလူပုဂ္ဂိုလ်ရာပြောတာမဟုတ်ပါဘူးစနစ်ရဲ့ရည်ရွယ်ချက်ကဆက်အနာကျင်စနစ်ကိုကြားကန်ပြီးတော့ဆရာနာကျင်စနစ်ကိုကာကွယ်ပေးပြီးတော့ဆရာနာကျင်စနစ်ကိုတိုက်ခိုက်တဲ့ဒီလိုစီအင်အားစုကိုဖိနှိပ်ချုပ်ချယ်တယ်ဆိုတော့ရန်နေရာမျိုးတက်တင်ထားတဲ့အခါကျတော့အခြေခံကလွဲတဲ့အခါသူတို့ဟာဟိုပြည်သူတွေကိုကိုစားပြီးပြည်သူကြိုးစီကိုကိုစားပြီးတော့မလုံနိုင်ဘူးဒါစနစ်အခြေခံဖြစ်တယ်လို့ကျွန်တော်ပြောချင်ပါတယ
်ဟုတ်ကဲ့ကျေးဇူးပါဆိုတော့ကျွန်တော်ဒီမှာတောတရှင်တွေကျွန်တော်တို့ဆွေးနွေးဖို့ဆက်သွယ်ထားတဲ့ပုံစံတွေလည်းရှိပါတယ်နောက်ပြီးတော့ကျွန်တော်တို့ဒီ Facebook ကနေတစ်ဆင့်ကျွန်တော်တို့ဟို comment တွေပေးထားတယ်လည်းရှိပါတယ်ဒီထဲမှာတယောက်ကတော့ဒီကိုအန်ဒိုဟာမင်းဆိုပြီးတော့ဆိုတဲ့ account နဲ့ကျွန်တော်တို့ပို့ထားစာလူတစ်စောင်ဖတ်ပြခြင်းပါတယ်သူကတော့မြန်မာပြည်မှာနေတဲ့လူတွေသိပါတယ်အစိုးရအသစ်ကိုပြောအောင်ဆိုရင်လည်းအစိုးရအသစ်မှာလုပ်ပိုင်ခွင့်ကိုပြန်ကြည့်ရမှာပါတဲ့တက်မတော်ကအရေးကြီးတဲ့ဝန်ကြီးဌာန၄ခုကိုနေရာယူထားတယ်တရားရေးမှန်တယ်ကောင်းမှုဆိုရင်တော့ပြည်ရေးကိုအစိုးရအသစ်လက်ထက်ကိုအပ်လိုက်ပါတဲ့ဒါဆိုရင်ကောင်းသွားမှာပါပဲဆိုပြီးပြောပါတယ်ဆိုတော့ဒီဟိုအစိုးရတရပြောင်းသွားရုံနဲ့အစသာရေရပြောင်းမသွားနိုင်ဘူးဆိုတော့သိကြပါတယ်အထူးသဖြင့်တော့ဒီမြန်မာနိုင်ငံလိုနှစ်ပေါင်းများစွာချွတ်ချုံကြခဲ့တဲ့တိုက်ပြည်မျိုးမှာတရားစီရင်စနစ်ကလည်းရယွန်းခဲ့ရတာပါဆိုတော့ဆက်စွာဦးအောင်သိန်းလည်းပြောပါတယ်နောက်ဦးသိန်းတန်းဦးလည်းပြောပါတယ်ကျွန်တော်တို့ဒီဟိုစနစ်ရဲ့အားနည်းချက်တွေရှိတယ်ဆိုတော့ဒီနေရာမှာကျွန်တော်တို့စနစ်ရဲ့အားနည်းချက်တွေဆိုတော့ဘယ်ပိုင်းတွေမှာအဓိကအားနည်းနေလဲဆက်စွာလူမျိုးပြောတဲ့ဟိုပေါ်လေတော်တော်ရှင်တယောက်မှတ်ချက်ပေးသလိုပေါ်လေဘယ်လိုမျိုးဟိုပြည်ရေးဌာနကဒီတက်ကထိန်းချုပ်မှုတွေအောက်မှာရောက်နေတာမျိုးကြောင့်လားဘလို့အချင်းနေမျိုးတွေကအကြောင်းတရားစီရင်ရေးမှာဟိုလုံနိုင်ခိုင်နိုင်တဲ့အခွင့်မသာပဲဖြစ်နေရတာလေဥပုံသိအရင်ဆွေးနွေးပြပါဦ
းအခုကကျွန်တော်တို့ကညာဟိုတရားစီရင်စနစ်ပိုင်းကိုသွားမယ်ဆိုရင်တရားရုံးပိုင်းကိုအမှုတက်လာတာဘယ်အစကြည့်လဲဆိုရေးဘက်ကစတက်တဲ့အမှုချင်းပေါ့ဗျာ ရဲရဘဲရဘဲရလာတယ်ဆိုတော့ပြည်ရေးဌာနရဲ့ပြည်ရေးဝန်ကြီးဌာနရဲ့လက်အောက်မှာဖြစ်နေအပြည်ရေးဝန်ကြီးကကျွန်တော်တက်ကပုဂ္ဂိုလ်ဖြစ်နေအဲ့တော့အဲ့လိုအစင်းစင်းဆင်းလာတာပေါ့လေနော်အဲ့တော့ရဲနေမှုဆွဲကျင်လာပြီးဆိုတဲ့အခြေအနေမျိုးရောက်တဲ့အခါကျတော့တရားရုံးပိုင်ဆိုင်ရာကရဲကျင်တဲ့အမှုမှာသူကနှစ်ပိုင်းရှိတာလေအဲတကယ်နိုင်ငံရေးသဘောဆန်တဲ့အမှုအခင်းမျိုးဆိုရင်အဲသူတို့အဲဟိုအပေါ်ရွေးချယ်ရဆောင်ရွက်မယ်ပေါ့ဗျာအဲနိုင်ငံရေးရမှုတဲ့ကိစ္စမျိုးတွေဆိုရင်အဲသူတို့ပုံမှန်မျိုးစုံနဲ့လက်ပေးလိုက်ယူရှိရလို့ကျွန်တော်ပြောမှာဖြစ်တယ်အဲလက်ပေးလိုက်ယူကဘယ်လိုပုံသဏ္ဍာန်နဲ့အပေးယူလုပ်ကြလဲဆိုတော့ဆိုကြပါစို့ထောင်နှံ၃နှစ်ထိချနိုင်တယ်ဆိုရင်တစ်နှစ်လဲချလို့ရတယ်နော်ဟိုနှစ်နှစ်လဲချလို့ရတယ်သုံးနှစ်လဲချလို့ရတယ်အဲ့ဒီချမှတ်နိုင်တဲ့ထောင်တန်းပေါ်မှာအပေးယူဆိုတာပေါ်ပေါက်လာနိုင်တာပဲဗျအဲ့တော့အဲ့ဒီဟာကိုစောင့်ကြည့်လေးလာဖို့ဆိုတဲ့အဖွဲ့ကြီးကလည်းကျွန်တော်ရှင်မှာမရှိဘူးအဲ့စောင့်ကြည့်ရတဲ့အဖွဲ့ထားပြန်တော့လေအဲ့စောင့်ကြည့်လေးလာရေးအဖွဲ့ဟာကျွန်တော်ဥပဒေသဘောသဘာဝကိုလည်းအတန်ပင်အတော်တန်သိဖို့လိုအပ်ပါတယ်အဲ့တော့ကျွန်တော်တို့ကဒီနေ့ပြောနေတာတရားစီရင်ရန်ရာကြီးကိုပြုပြင်ဖို့ဆိုရင်ကျွန်တော်ဖွဲ့စည်းပုံကိုသွားထိတွေ့ဖို့လိုအပ်တယ်အဲဖွဲ့စည်းပုံမှာကျွန်တော်တို့ရဲ့နိုင်ငံရဲ့ဖွဲ့စည်းပုံမှာကဒီကျွန်တော်တို့ဝန်ကြီးဌာနတစ်ခုပဲ့နေတယ်အဲ့ဒါဘာလဲဆိုတော့တရားရေးဝန်ကြီးဌာနမရှိတဲ့ကိစ္စပဲတရားရေးဝန်ကြီးဌာနက admin သဘောမျိုးနဲ့ပြီးခြားကင်ကြွယ်ပြီးတော့ကျွန်တော်တို့ဒီဘက်ကတရားစီရင်စက်တက်ကိုဆောင်ရွက်နေတဲ့ပုဂ္ဂိုလ်ဆောင်ရွက်လေးလာနိုင်တဲ့လုပ်ငန်းနဲ့အဲပေါ်ထုတ်နိုင်လေဆိုတဲ့အဆင့်မျိုးတွေဟာဒီနေ့ကျွန်တော်တို့မရှိနိုင်ဘူးသူတို့က series like တော့ရဲ့သဘောမျိုးဖြစ်နေတာအဲဆရာသဘက်နဲ့ကျွန်တော်တို့ဟိုဘယ်လိုခေါ်လဲ lesson ကမ်းပြီးတော့ဆောင်ရွက်နေရတဲ့အတိုင်းအတာမျိုးဖြစ်နေသေးတယ်ဆိုတာကျွန်တော်တွေ့တယ်အဲ့တော့ကျွန်တော်ကဖွဲ့စည်းပုံမှာဖွဲ့စည်းပုံမှာအကုန်လိုက်ကကျွန်တော်တို့ကတရားရေးဝန်ကြီးဌာနမရှိဘူးအဲဖွဲ့စည်းပုံဟာဘာပဲပြောပြုပြင်ပြောင်းလဲဖို့လိုအပ်နေတယ်ဆိုတာလည်းကျွန်တော်ပြောရမှာဖြစ်ပါတယ
်ဟုတ်ကဲ့ပါခင်ဗျာကျွန်တော်ဒီပေါ်လေတရားစီရင်ရေးမှာတရားလွတ်လပ်မှုအပိုင်းမှာလည်းမေးခွန်းထုတ်တာကြီးတော်တော်များများရှိကြပါတယ်ဆိုတော့ဟိုတရားစီရင်ရေးမှာဒီအရေးကြီးတဲ့ရဲတပ်ဖွဲ့ဆိုရင်လည်းတက်အောင်မှာရှိနေတယ်တချို့တက်နဲ့ပတ်သက်တဲ့အမှုတွေမှာဆိုလည်းလွတ်လပ်လပ်စုံစမ်းတာအရေးယူရမလုပ်နိုင်ဘူးဆိုပြီးပြောရတယ်လည်းရှိပါတယ်ဆိုတော့တရားစီရင်ရေးမှာဟိုကန့်တက်ချက်ရဟိုပေါ်လေအဲ့လိုမျိုးဟိုဖွဲ့စည်းပုံရဖြစ်နေတဲ့ကန့်တက်ချက်တွေကဘယ်လောက်များကြီးမားလဲဦးသိန်းတန်းဦးသဘောထားလဲဆွေးနွေးပြပါဦးခင်ဗျာ
ဟုတ်ကဲ့ဗျာဟိုဒီဖွဲ့စည်းပုံကြီးကပြောရရင်တော့ကျွန်တော်တို့ဒီပြည်တော်စုတရားတော်ကြုံတရားသူကြီးအပါအဝင်ပေါ့နော်ဒီတရားသူကြီးတွေကို impeachment ပေါ့ဗျာပြစ်တင်ရှုံချတဲ့အခါမှာသူကတွတ်တော်နှစ်ရက်တွတ်တော်နှစ်ရက်တည်းဟာတွတ်တော်ပြည်ပြည်သူတွတ်တော်ဖြစ်ဖြစ်ကိုယ်စလဲလေးပုံတစ်ပုံကဒီပြစ်တင်ရှုံချပုံပဲစုံစမ်းစစ်ဆေးပြီးပို့တောင်းဆိုခွင့်ရှိတာဟုတ်ဗျာအဲ့တော့တွတ်တော်တိုင်းတွတ်တော်တိုင်းမှာလည်းတမတော်ကိုယ်စလဲကလေးပုံတစ်ပုံပါနေတာဟုတ်ပါနေတော့တမတော်လေးပုံတစ်ပုံကအခြေမယွေးဖြုတ်ချနိုင်တဲ့ impeach လုပ်ဖို့အတွက်တင်နိုင်တဲ့အနေအထားရှိရောအဲ့ဒီအကန့်တကတခါရှိတယ်ရှိနေတယ်ဖွဲ့စည်းပုံတက်တဲ့အရာတော့သူကဟိုတိုင်းရိုက်ပြထားတာမရှိဘူးဒါပေမဲ့ဥပမာအားဖြင့်ကျွန်တော်တို့ပြည်အောင်စုတရားတော်ချုပ်တရားသူကြီး9ယောက်ရှိတယ်၄ယောက်ကစစ်တပ်ကလာဒါမျိုးဖြစ်နေတယ်ရဲကဒီလေးလက်အောင်မှာရှိတယ်နောက်တစ်ခါရှင်းနေကျုံယုံကလည်းပဲတီးကြလွတ်လပ်တယ်လို့ပြောမရဘူးရှင်းနေကျုံယုံကလည်းပဲကျွန်တော်တို့အရင်တုန်းကဘိုးချုပ်ကြီးခန့်ခဲ့တာပဲဒါကတဘာဝတော့ကြားတယ်ဘိုးချုပ်ကြီးသိန်းစိန်ကအဲ့မှာအယူသိစေကြည့်လို့တဲ့အခါမှာသူကသူယုံကြည်ရတဲ့လူတွေသူခန့်ပါပေါ့လေဒါကတော့တော့အဲ့ဒီလိုပဲကျွန်တော်တို့ဒီလူလူဆိုးကတက်လာတဲ့အခါကျရင်လူလူဆိုးကအဲ့ဒီဖွဲ့စည်းပုံမှာအချို့အခွင့်အမ်းတွေကိုတုံးပြီးတော့ဆက်တယောက်ကြီးကျွန်တော်တို့ခန့်လို့ရတယ်ဗျာခု9ယောက်တယောက်ဆုံးတော့6ယောက်ကျန်တ
ယ်
နောက်ထပ်9ယောက်ထပ်ခန့်လို့ရသေးတယ်အဲ့ဒီမှာကျွန်တော်တို့စုတ်ရှားနိုင်တဲ့အပိုင်းတွေရှိတယ်ဆိုကျွန်တော်မြင်တယ်ဗျာ
ဟုတ်ကဲ့ပါကျေးဇူးပါကျွန်တော်တို့ဒီမှာသောတာရှင်တချို့ကလည်းဟိုလားလူသဘောထားတွေပေးထားတာရှိပါတယ်ဒီမှာတယောက်ကတော့ကျွန်တော်တို့အီးမေးလ်နဲ့ပေးပို့ထားတာပါကိုကျော်တန်းဝင်းဆိုတဲ့အကောင့်နဲ့သူကပို့လာပါသူကတော့တရားသူကြီးတွေကအရင်ကအချင်းနေမပြောက်တာလည်းပါပါတယ်ပြီးတော့တရားသူကြီးတွေလက်စားလို့ရှင်လည်းအေးမြူပဲထားရည်လည်းပါပါတယ်တရားသူကြီးတွေလက်စားလို့ရှင်ခီးရောက်အေးယူနိုင်မယ်တရားဆွဆုနိုင်မယ်အဖွဲ့အစည်းမျိုးသူကဖွဲ့ပြစ်နေပါတယ်ဆိုပြီးတော့လည်းသူကတိုက်တွန်းထားပါတယ်ကျွန်တော်တို့နောက်ဒီသောတာရှင်တွေကျွန်တော်တို့ဆွေးနွေးဖို့အတွက်ကျွန်တော်တို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တချို့ကိုလည်းကျွန်တော်တို့အလှည့်ပေးခြင်းပါတယ်အရင်ဆုံးတော့ဆွေးနွေးဖို့ကျွန်တော်တို့ဆက်သွယ်ထားတဲ့လူတွေနဲ့မြားနေတဲ့အတွက်ဟိုတက်နိုင်မြားဟိုလူရင်းတို့ရှင်ကျွန်တော်ဆွေးနွေးပေးဖို့မေတ္တာရက်ခံခြင်းပါတယ်ဆိုတော့အရင်ဆုံးတော့ကျွန်တော်တို့ဒီက ကိုယ်စော်ချိတ်ရှိနေပါတယ်ကိုယ်စော်ချိတ်ခဲ့တဲ့ဘောလားကိုဆွေးနွေးပြပါကိုယ်စော်ချိတ်တူကတော့ဒီမချသေးရင်ကဒီဟိုဘာအမှုတချို့မှလည်းပဲလိုက်ပါပြီးတော့သူဆောင်ရွက်ပေးချက်ပေးခဲ့တဲ့ပုံကိုလို့နားလဲပါတယ်ကိုယ်စော်ချိတ်တို့တွေ့ရကြုံရသမျှပေါ့ဒီတရားစင်ရေးမှာပိုအလိုမချနိုင်စရာအခြေအနေတွေဘာတွေများရှိလဲဆိုတာဆွေးနွေးနိုင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ဟိုဘောဒီလိုပေါ့ကျွန်တော်တို့ဗီဒီယိုဒီနဲ့စက်နဲ့ထိတဲ့ဖြစ်ပြီးဆိုအမြဲတမ်းပဲသူတို့ကပရိုဖော်မစ်ဆိုတော့သူတို့ပဲကာပါလုပ်ပေးတဲ့တန်တီစစ်မှုထမ်းချေဆိုတဲ့ဥစ္စာနဲ့ကျွန်တော်တို့ကိုတော်တော်လေးအကန့်အသတ်လေးဖြစ်နေတာပေါ့အဲ့ဒါကျွန်တော်တို့ဒီလိုတွေကတိဖို့အစ်ဒီဖရီရှင်းကိုတိဖို့ကတော်တော်လေးအဲခေရင်လည်းကျွန်တော်တို့ယူဆတယ်ဒါကြောင့်ကျွန်တော်တို့ဟိုဟာဖြစ်ပြီးသူတို့နဲ့ထိတဲ့ဖြစ်ပြီးဆိုရင်အမြဲတမ်းပဲသူတို့ပေါ့ဆိုတော့ပုလင်းမိသားမှုညတာမှုမရှိဘဲနဲ့တရားစီရင်ရေးမှာအဲအမျိုးစွန့်ကချက်ထားတာဒီကိုပဲကျွန်တော်တို့တွေးရတာပေါ့
ဟုတ်ကဲ့ဟုတ်ကဲ့ကျေးဇူးပါကျွန်တော်တို့ဒီနောက်တူကတော့ကျွန်တော်တို့ဟိုစင်ကူနိုင်ငံကကိုနေဦးလင်းမှာကိုနေဦးလင်းရဲ့သဘောထားလဲဟိုလူရင်းတို့ရှင်ဆွေးနွေးပြပါခင်ဗျာ
လူရင်းတို့ရှင်တော့ပြောရမယ်ဆိုရင်တော့ဒီနိုင်ငံမှာကျင့်သုံးတဲ့ပုံစံကတော့တရားတကြီးကတရားတကြီးအလုပ်ကိုပဲလုပ်တယ်ဥပဒေပြထားတဲ့အလုပ်မလုပ်ပါဘူးဒါသူတို့ဒီဝင်ပြောတဲ့စကားတွေရပါဗျာဟိုကတ်တူတူပဲဖြစ်အောင်ပြောတာပေါ့အဲ့တော့တရားစီရင်ရေးလုပ်မယ်ဆိုရင်ပြည်ပြင်းပြင်းလုပ်မယ်ဆိုရင်တရားတကြီးစီကိုတင်ပြတဲ့အမှုတွေခိုင်နေရှိဟောပါဆောင်မယ်ဆိုတော့ရဲရအရေးကြီးတာပေါ့ရန်ကုန်မှာဖြစ်နေတဲ့ပြဿနာအများဆုံးဟာတရားတကြီးရဲ့ရဲရဲဂျားရရပွဲစားရဲ့အဲ့ဒီဂျားထဲမှာပလေးနေတဲ့အတွေ့တရားစီရင်ရေးဟာအောင်မြင်နေကြအကြောင်းမရှိဘူးလို့ကျွန်တော်ကတော့မြင်ပါတယ်ခင
်ဗျဟုတ်ကဲ့ကျေးဇူးပါခင်ဗျကျွန်တော်တို့ဒီမှာတချို့သောတာရှင်တွေပြီးပို့ထားရလည်းရှိပါတယ်ကျွန်တော်ဟိုကတ်တူလေးပါပဲတယောက်ကတော့ဒီမေစုဆိုတဲ့အကောင့်နေ Facebook ကနေကျွန်တော်တို့ပေးထားတာပါသူကတော့အဓိကကတော့တရားသူကြီးတွေကတက်တက်လေးလက်စားပါတယ်မကွေးတဲ့လူသားမှုတမှုဆိုရင်လည်းရင်းနှစ်ပါတယ်နောက်တယောက်ကကျတော့ပြောပါတယ်ဟုတ်ပါတယ်အင်းဝအမှုဆိုရင်လည်းဦးလေးကြီးဆိုတဲ့အကောင့်နဲ့ပို့ထားတာပါသူကတော့အင်းဝအမှုပဲရှိပါတယ်နှစ်ခုသွားပါပြီဆိုတော့ဒီလိုပေါ့လေတရားစီရင်ရေးမှာကြံ့ကြာနေနှောင့်နှေးတာတွေအဲ့လိုမျိုးပေါ့လေဟိုလူတို့ကအားမလို့အားမရရလေတော်တော်များရှိနေပါတယ်တကယ်တော့ဒီလိုတရားစီရင်ရေးမှာအားနည်းချက်တွေရှိလာခြင်းအားဖြင့်ပေါ့အကျိုးဆက်အနေနဲ့ကတော့ဥပဒေတွေကိုလေးစားလိုက်နိုင်မှုတွေလူလူချင်းမှာအားလဲအားနည်းလာနိုင်တယ်ဥပဒေတွေကိုချိုးဖောက်ဖို့ဝင်မလေးတာမျိုးတွေဖြစ်လာနိုင်တယ်ဆိုတော့ဒီလိုအခြေအနေတွေမဖြစ်ဖို့ဆိုလို့ရှိရင်ကျွန်တော်တို့ဒီဟိုဓာရီကိုပြုရင်ပြောင်းလဲဖို့ဆိုလို့ရှိရင်ဟုတ်ဘယ်ပိုင်းနေမှာအဓိကအားဖြင့်စပြီးတော့ဟိုအခြေခံချက်ချပြုရင်ပြောင်းလဲဖို့လိုမလဲဟိုသူဥအောင်တဲ့အမြင်အရင်ဆွေးနွေးပြပါဦးခင်ဗျာ
အခုကျွန်တော်တို့ကတရားဥပဒေစိုးမိုးရေးဆိုပြီးတော့အပန်းထုတ်တယ်ဗျာတရားဥပဒေစိုးမိုးရေးဆိုတာကလည်းတရားရုံးတစ်ပိုင်းပြီးရဲ့ကိစ္စအတည်းမဟုတ်ဘူးပေါ့နော်အုပ်ချုပ်ရေးရန်တရားကလည်းအဓိကကြတဲ့အပိုင်းကြီးပါတယ်ပေါ့အဲအုပ်ချုပ်ရေးရန်တရားအကြောင်းကိုကျွန်တော်ပြောလို့ရှိရင်ဆောရောလူရဲ့တပ်ဖွဲ့လူပုဂ္ဂိုလ်ရအခြေခံပြီးတော့စပြီးတော့ဟောဆောင်ရွက်ရဖို့လိုအပ်တာပေါ့အဲ့တော့ကျွန်တော်ဥမာတစ်ခုနည်းနဲ့ကျွန်တော်ပြောပြမယ်ကျွန်တော်လေဘရွန်တောင်ကိုတလုံးမလုံးကကျွန်တော်ရောက်သွားတယ်ကျွန်တော်တို့ဒီမိုးရိုးပြင်လေရွာနော်ကျွန်တော်တို့ရေစကန်းကိုကျွန်တော်ရောက်တယ်ရေစကန်းရောက်တော့ဒေါက်တာဝိသေစုမှုနဲ့ပတ်သက်ပြီးကျွန်တော်ကပြင်းပြဆုံးသန်းတယ်ဆုံးရတဲ့အခါမှာသူတို့ကဒီဥစ္စာဒေါ်ဖင်ဝိသေစီမှုနဲ့ပတ်သက်ပြီးတော့တရားရုံးကနေပြီးတော့ကျွန်တော်တို့ဟိုဘောပြည်မှုသိရင်ဖွင့်တယ်ပြည်မှုသိရင်ဖွင့်တဲ့အခါမှာအဒေါ်ဖင်ဝိသေစုံနာဟာဓမ္မရာတိုင်းပြည်စုံနာမဟုတ်ဘူးလို့အဆုံးပြပြလိုက်တာနဲ့ရဲစခန်းကအဲ့ဒါ၃ရက်နဲ့လူသတ်မှုဆိုပြီးတော့ပတ်နံပါတ်နဲ့အမှုထဖွင့်တယ်ဖွင့်လိုက်ကြတော့တစ်နှစ်ကျော်လောက်ကြာကြာနေပြီအဲ့ဒါလွန်ခဲ့တဲ့ရှစ်လလောက်ကရ2000ဆစ်တော့ခုနေရှစ်လဟိုဘိုင်းလောက်ခဲ့ရအဲ့ဒီမှုပိတ်သိမ်းရကြလို့ပြောတယ်။ဟာကျွန်တော်ဘာဖြစ်လို့ပိတ်သိမ်းတာလဲခင်ဗျားတို့ဟာကျွန်တော်တို့ကော်မရှင်အားလဲဒါလူခွေကော်မရှင်အားလဲအဆုံးဖြတ်ပြုထားတဲ့အမှုဖြစ်တယ်။နော်နောက်တစ်ခါခင်ဗျားတရားရုံးကလဲဒါဓမ္မရာတိုင်းပြည်ဆုံးတာမဟုတ်ဘူးဆုံးဖြတ်ထားတယ်။အဲ့တော့အဲ့ဒီတော့ခြေချပေါ်လူနေတဲ့ဒေါက်ခင်ဝိပြည်ဆုံးမှုကတနတ်ကြည်ရန်ထိမှန်ပြီးပြည်ဆုံးနေဆိုရဲကျွန်တော်တို့ဒီကျွမ်းကျင်နဲ့เนาะကျွန်တော်ပုံပြင်ဆရာဝန်တွေအချက်လက်ပေါ်မူဒီတရားရုံးရဲ့အဆုံးဖြတ်ကြီးရှိပါလင်းနဲ့လူသားမှုဆိုပြီးတော့ရဲစခန်းကကျွန်တော်တို့စာရေးမျိုးမရဲစခန်းတက်ကောက်ဝင်ပြီးတော့ဘာဖြစ်လို့အဲ့ဒီမှုကိုမှားရင်မှုကိုပိတ်တာလဲဘယ်သူကမှားတယ်ဒေါက်တာဝိသေယမှားတာလားပြည့်တဲ့အဖွဲ့စည်းရဲ့ဒီဝန်ပေါင်းနဲ့ဥပဒေရဲ့အဖွဲ့စည်းကနေပြီးတော့ဒီလက်နက်ကိုင်အဖွဲ့စည်းပြစ်ခတ်တာမှားတာ အဲ့ဒါကိုတည်တည်ကြဲမဖြစ်မပေါ်ပြနိုင်မနဲ့မှားရင်မှုဆိုပြီးသတ်မှတ်တယ်အဲ့တော့မှားရင်မှုကိုခင်ဗျစကားမှုသတ်မှတ်လို့ရတာကျွန်တော်မြင်တော့ခရိုင်ဥပဒေရာရှိတဲ့ခရိုင်ရေမှုကြီးကနေပြီးတော့ဒီမှုကမှားရင်မှုဆိုပြီးတော့ညွှန်ကြားရတဲ့မှားရင်မှုအနေနဲ့ပိတ်သိမ်းပါတယ်ဆိုပြီးတော့ဟိုလက်ရှိရှိနေတဲ့စကားမှုကဖြစ်ပါတယ်ဗျာအဲ့တော့ခဏလို့စဉ်းစားကြည့်လေလူတရားလုံးခင်ဗျသင်္ဍကြည်သာရှိမှမီပြေဆုံးနေဆိုတာခင်ဗျဟိုးလေးတွေဖြစ်နေမှုကြီးอ่ะမှားရမှုဆိုပြီးတော့ကျွန်တော်တို့နိုင်ငံကအဲ့ဒီလိုအခြေခံကြတဲ့ရေစကားအစဖြစ်နေတရားရုံးကဘာလုပ်မလဲကျွန်တော်ကမေးရပြီ
โอเคအ
ဲ့တော့ကျွန်တော်ဒီရမှုနဲ့ပတ်သက်ပြီးတော့ကျွန်တော်ဒါစာကျွန်တော်တရားရုံးကြီးတက်ပြီးတော့ကျွန်တော်ဖော်ထုတ်ရမယ့်တာဝန်ရကျွန်တော်ရှိနေမှာလည်းတာဝန်ရှိတယ်ဗျအဲ့တော့ကျွန်တော်ဆောင်ရွက်ရမှာပဲ
โอเคကျွန်တော်တို့ဒီတော်တာရှင်တချို့ပေးထားတဲ့ဟို Facebook ကနေပို့ထားတဲ့ message တချို့ကိုလည်းကျွန်တော်တို့ဖတ်ပြခြင်းပါတယ်မိုက်တက်ဆင်ဟိုကျွန်တော်စာဆောင်ရှိပါတယ်တစ်ချက်ဖတ်ပြပေးပါဦး
ဟုတ်ကဲ့ပါရှင်ပထမတစ်ခုကတော့ Samuel Bacho ဆိုတဲ့နာမည်နဲ့ရေးသားပြဖို့ထားတာပါသူပြောထားတာကတော့မြန်မာနိုင်ငံတရားစီရင်ရေးကတော့မြို့နယ်ခရိုင်တိုင်းတရားရုံးမပြောနဲ့အထူးယူခံစုံညီတရားစီရင်တာတော့မှပဲဥပဒေကိုနားမလည်လားအာဂတိလိုက်စားတာလားဆိုတာကတော့တရားသူကြီး9ယောက်နဲ့ဖျားပဲသိမယ်ဥပဒေကိုကြောခံပြီးပတ်စံပေးတဲ့အမှုတွေကိုအနိုင်ပေးတဲ့အမှုတွေလည်းအများကြီးပဲစီရင်ချက်ကိုဖတ်ကြည့်ရင်သိနိုင်တယ်ဒီအဆင့်တောင်ဒီလိုဖြစ်နေမှာတော့တခြားဆင့်ဆိုပြောမနေနဲ့ဆိုပြီးပြောထားပါတယ်နောက်တစ်ယောက်ကတော့ဝိုင်းလေးဖြစ်ပါတယ်သူကတော့အစိုးရကိုအပုတ်ချနေတာဝန်ထမ်းတွေပါအစိုးရကတရားဥပဒေရှိတဲ့ဝန်ထမ်းကအစိုးရကိုအပုတ်ချနေတာပါအကျင့်ပြတ်တာတွေကကလေးလူကြီးအမြင့်တွင်နေပြီးလူတွေရဲ့စိတ်ထဲမှာညစ်ပတ်တာလိမ့်ညာတာလဲတာလို့ထင်နေတာကအခြေခံအမှားပါပဲအဲ့ဒါတရားသူကြီးတွေမကဘူးလူတိုင်းပါပဲဆိုပြီးပြောထားတာပါ
โอเคကျေးဇူးပါကျွန်တော်တို့ဒီတောထရှင်တယောက်လည်းရှိနေပါတယ်သူကတော့မွန်ပြည်နယ်ကကိုလင်းငယ်ဖြစ်ပါတယ်ကိုလင်းငယ်ရဲ့သဘောထားကိုလည်းတက်နေမြတ်လူရင်းတူရှင်ဆွေးနွေးပြပါခင်ဗျဟု
တ်ပါတယ်မင်္ဂလာပါမေယာပြောရေးကျွန်တော်တို့နေလဲကြည့်ရလာတာတရားစီရင်ပိုင်းဆိုင်ရာမှာဝင်ရောက်ဆက်ဖက်မှုတွေများတယ်လို့မြင်ပါတယ်ဥပမာဟိုရဲမဲဆိုရင်လည်းရဲမဲပါဠိနာပြတ်မဲ့သူတွေအောက်ချုပ်ရေးပိုင်းဝင်ဆက်တာတို့တရားသူကြီးဘက်ဆိုရင်လည်းတရားသူကြီးဘက်ကိုအော်ပါလမန်ပြည်မလူတွေတုတ်တဲ့အကြီးကြီးဖြစ်မဲ့အောက်ချုပ်ရေးပိုင်းဆိုင်ရာသူစေတူဒီမောက်ဝေရှင်ပြေရှင်တရားပြေကုကဲ့ဆိုရင်ခုံနီလို့ပြောရမှာပေါ့ဗျာအဲ့ဒါလေဝေရောက်ဆက်ဖတ်တဲ့ခါကျတော့ဒီတရားစီရင်ရာတစ်ခုဟာဘလို့မှတမမမချနိုင်တော့ဘူးနောက်တစ်ခုကတရားလူကြီးတွေကလည်းဟိုမြင်းစင်းတင်လာကလူစိတ်ပြီးပြီးမှန်ကန်တဲ့အမှုကိုမှန်ကန်လို့ဆောင်ရွက်စေခြင်းနဲ့ဟိုမျက်နှာတူတဲ့မျက်နှာနဲ့တူတဲ့ကမျက်နှာပေါ်ပြီးဆိုရင်ဆက်ကငွေကြီးနဲ့ပိတ်ပင်လို့လက်ထိုးလို့ရပေမဲ့လည်းဒီဒီမှာကံမမနဲ့မကြည့်ခဲ့နဲ့လူသားချင်းပြည်ပြည်လူသားချင်းစာလာနဲ့စိတ်တကယ်တရားဒီကြည့်ပြောင်းကြည့်ဝင်နေညီဆောင်ရက်တော့ဟိုတရားရေးမှန်တိုင်းကောင်းလာမလို့တော်တော်မြင်ပါတယ်ဗျ
ဟုတ်ကဲ့ကျေးဇူးပါခင်ဗျာကျွန်တော်တို့ဒီနောက်တူကတော့ကျွန်တော်တို့ဥကျော်လင်းဂျန်ကင်းမျိုးပါဖြစ်ပါတယ်ဥကျော်လင်းကတော့ကျွန်တော်တို့အတန်ဖိုင်နဲ့ပေးဖို့ပြီးဆွေးနွေးထားတာပါခင်ဗျာ
မြန်မာနိုင်ငံရဲ့တရားစီရင်ရေးနဲ့လက်ပိတ်လက်ယူမှုကိုအလင်းအမြန်မကင်တွယ်ခဲ့ရင်ဒီမိုကရေစီစနစ်ကိုတွားဖို့ခြေလှမ်းတွေဟာနှိမ့်ကွေနေဦးမှာပါတရားစီရင်ရေးမှာအပြစ်ကျူးလွန်သူကိုမှတ်လောက်ကားလောက်အောင်အပြစ်ဒဏ်ပေးခွင့်နဲ့တက်တက်ညာညာအပြစ်ဒဏ်ပေးခွင့်ခွဲခြားသတ်မှတ်ထားတာကိုကတရားသူကြီးကိုလက်လာပါငွေပေးဖို့ဖန်တီးထားတယ်လို့ဖြစ်နေပါတယ်။တရားစီရင်တာမှာရှင်းလင်းမြန်မြန်မစစ်ဆေးနိုင်မှုတွေကလည်းအမှုရင်ဆိုင်ရသူတွေကိုစစ်ဆင်းရမှုတွေဖြစ်စေပြီးအလင်းအမြန်ပြီးစီအောင်လက်သက်ပကံငွေထွက်ပေါ်လာစေပါတယ်။အရေးချင်းရှိတဲ့ရှင်းနေရဲ့လျှောက်လျဲချက်ထက်တရားသူကြီးရဲ့အဆုံးဖြတ်ကသာအတီးဖြစ်နေမှုကလည်းတရားစီရင်ရေးဟာမြတ်မတာဖြစ်နေရတာပါ။ဘာဖြစ်လို့လဲဆိုတော့ရည်ချင်းမရှိပေမဲ့တရားသူကြီးနဲ့ပေါင်းစားနေတဲ့ရှင်တွေကသာတင်ကျင်နေကြလို့ပါပဲ။တရားသူကြီးနဲ့ရှင်တွေတယောက်နှစ်ယောက်လောက်ကိုအေးအေးယူပြယုံနဲ့မလုံလောက်တော့ပါဘူး။တပီလုံးကမြို့နယ်တိုင်းမှာဒီအတိုင်းဖြစ်နေတာအမှုအခင်းနဲ့ကြုံတွေ့ရသူတိုင်းခံစားနေကြရတဲ့ဒုက္ခတွေပါပဲ။တရားစီရင်ရေးကိုစောင့်ကြကြည့်ရှုတိုင်တန်းလို့ရမယ်လူမှုအဖွဲ့အစည်းတရက်ကိုနိုင်ငံတော်အဆင့်ကနေလူ့အခွင့်အရေးသမားတွေနဲ့ဖွဲ့စည်းပေးရတော့မှာပါ။တရားစီရင်ရေးမှာမဟုတ်ပါဘူး။မြို့နယ်တိုင်းမှာလက်လာပါယူတဲ့ကိစ္စမျိုးကျူးလွန်တဲ့သူတွေကိုစောင့်ကြည့်တဲ့အရက်ဖက်အဖွဲ့အစည်းတွေဖွဲ့စည်းပေးရပါလိမ့်မယ်။နေဒီမှာဖြစ်ပြနေတာကိုဘ ਹੁ ကသိရှိဖို့မလွယ်ကူတာမို့ဘ ਹੁ ကစရက်ွက်ကြေးရွာတွေအထိအစဉ်အဆက်စောင့်ကြည့်ကြည့်ရှုရေးအဖွဲ့တွေလိုအပ်နေပါပြီ။အမှုကျူးလွန်သူကိုဖော်ထုတ်ရမယ့်အဖွဲ့အစည်းကကျူးလွန်သူနဲ့ပေါင်းစပ်နေတာတွေတစ်တော့ထိတ်သိမ်းစောင့်ရှောက်ရမယ့်သူကတခိုးသူနဲ့ပေါင်းစပ်နေတာတွေကိုအောက်ခြေပါအားလုံးသိနေကြတာမို့အောက်ခြေမှာတင်တရားဝင်ဖော်ထုတ်ဖို့အဖွဲ့အစည်းတရားလိုအပ်နေပါပြီလို့ပြောချင်ပါတယ်ဗျာ
โอเคဒါတော့ကျွန်တော်တို့ကြံခင်းမြို့ဝဦးကျော်လင်းမှာဆိုတော့ဒီတရားစီရင်အားနည်းချက်နဲ့ပြောကြတဲ့အခါမှာဒီစနစ်ကိုပြစ်တင်တာရှိရဲဆော့ဆော့ကလည်းပဲကျွန်တော်တို့ဒီပြင်နိုင်ဆွေးနွေးရတဲ့ပုဂ္ဂိုလ်နှုတ်ကလည်းဒါမျိုးထောက်ပြသွားပါတယ်နောက်တရားစီရင်မှာတာဝန်ရှိတဲ့လူပုဂ္ဂိုလ်တွေကိုတာဝန်ရှိမှုတွေကိုလည်းထောက်ပြရဲရှိပါတယ်ဆိုတော့လူလူကြားမှာတော့ကျွန်တော်တို့စသစောကလည်းဒီတောတာရှင်တွေကကျွန်တော်တို့ဟိုပေးတဲ့စာရည်ထဲမှာလည်းပြောပါတယ်နောက်ဆွေးနွေးရတဲ့လူတချို့လည်းထောက်ပြရဲရှိပါတယ်အဲဟိုသူတို့အများစုကတော့ဒီတာမန်ပြည်သူတွေကြားထဲမှာတော့ဒီလွတ်တော်ကိုတင်တဲ့စာရည်ထဲမှာလည်းဒါတွေတွေ့ရမှာပါဆိုတော့ဘာလဲဆိုတော့ဟိုသူတို့ကတော့သူတို့နဲ့အများဆုံးအဓိကတရားထိတွေ့ရတဲ့တရားရုံးတို့တရားသူကြီးတို့နောက်ဒီဟိုဖန်နစီရဲ့ရဲလိုအာဏာပိုင်တော်ဝင်ရှိတဲ့ပုံကူမျိုးတို့သူတို့ကပို့ပြီးတော့မချေနှက်တာမျိုးတွေလည်းကျွန်တော်တို့ကတွေ့ရပါတယ်ဆိုတော့ဟိုလက်ရှိတကယ်တရားစီရင်မှာအားနည်းချက်တွေကိုကျွန်တော်တို့ကပြုရင်ပြောင်းလဲဖို့ဆိုလို့ရှိရင်ဒီတရားရင်စီရင်စနစ်မှာပြင်ဖို့လိုနေတာလားဒါမှမဟုတ်လူတွေရဲ့အကျင့်စရိုက်တွေကိုအရင်ပြင်ကြရမှာလားဘာတွေကိုဟိုအဓိကထားပြီးတော့ဟိုပြင်ဖို့လိုမလဲဥသင်တန်းဥသဘောလားအရင်ဆွေးနွေးပြပါဦးခင်ဗျာ။ဟုတ်က
ဲ့ကျွန်တော်ကတော့လူရောမူရောတရားနည်းသက်တင်ရတယ်ယူဆပါတယ်ဘာလို့ဆိုတော့ဒီစနစ်ကကျွန်တော်ကလွဲနေပြီစနစ်ကြီးကလွဲနေပြီအဲ့လိုယူဆတယ်ခုနကဒီဖွဲ့စည်းပုံရှင်းလို့ပါတဲ့အချက်တွေကသံတရားကဝင်ပြီးတော့ဖိတ်ချုပ်နိုင်တဲ့အနေအထားမျိုးတွေရှိတယ်နောက်တစ်ခါလူနဲ့ပတ်သက်လို့ပြောပြန်တော့လည်းပဲကျွန်တော်တို့ကဒီလူတရားစီတဲ့အခါမှာလူတွေကလည်းပဲဒီတရားသူတွေပေါ့ဗျာကျွန်တော်တို့ကဟိုတရားရုံးအနေနဲ့ပြောရလို့ရှိရင်တာဝန်ယူမှုတာဝန်ခံမှုပေါ့ဗျာကိုယ်ဆုံးဖြတ်ချက်ပေါ်မှာပြတ်ပြတ်သားသားကြီးကြီးကြီးကြီးပေါ့ကိုလုံးမဲ့ပိုင်းနဲ့လုံးစည်နေဥပမာအားဖြင့်ကျွန်တော်တို့ပြည်တော်စုတရားတော်ကျုပ်ဆိုတာဒီအမြင့်ဆုံးတိုင်းပြည်မှာအမြင့်ဆုံးတရားရုံးပေါ့ဗျာအယူဟန်ရုံးပေါ့ဒီဟာအဆုံးဖြတ်ပဲအဲ့ဒီရုံးကိုကျွန်တော်တို့ကအယူဟန်ပြင်ဆင်ပြက်လို့ရှိရင်ဟိုကျွန်တော်တရက်ကဒီဇင်ဘာထဲမှာဆောက်လိုက်ချက်ပေးခဲ့တာဆိုလက်ခံတင်မတင်ကြားနာတာအမှု30မှာတမှုပဲလက်ခံတယ်ဘလောက်လာတာအမှုတွေကဟိုဆောက်လိုက်ချက်ပေးတဲ့ရှင်းနေကားပေါ့ဗျာမတက်ရဘူးအမှုကပတ်လာပြီအဲ့တော့ဒီလိုကျွန်တော်တို့ကအမြင့်ဆုံးတရားရုံးရဲ့အယူဟန်ပြင်ဆင်ကိစ္စမှာဒီတရားရုံးရဲ့အဆုံးဖြတ်ချက်ကိုလက်ခံပြီးတော့တရားရုံးကခြေခြေစွန့်ပြန်ကြားနာခွင့်မရဘူးဆိုတော့အဲ့ဒီလူအနိဋ္ဌာရီရတယ်ပဲဒါအတာဝန်ခံမှုမရှိတဲ့လူတွေတရားသူဖြစ်နေလို့လားလို့ကျွန်တော်စဉ်းစားကြရရှိတယ်ဗျာနောက်ပြီးတော့ဒီဖွဲ့စည်းပုံဆိုင်ရာဥပဒေတရားသူတွေရည်ချင်းတတ်မှတ်ချက်တွေရှိနေပြီနဲ့နောက်ဒေပောက်ပေးထားပြီးတော့အဲတပရကထင်ပေါ်ကျော်ကြားသောဥပဒေပညာရှင်ယူဆခြင်းခံရသူဆိုပြီးတော့အကုန်ထည့်တာဟောကြံတဲ့အရေးချင်းတွေတတ်မှတ်ချက်ကဖွဲ့စည်းပုံမှာပါတော်လဲပဲအဲတရားရုံးဝန်ထမ်းငါတရားသူတိုင်းတရားသူကြီးငါနဲ့ဖြစ်ခဲ့ရမယ်တိုင်းဥပဒေရေးရာရှိအဲတိုင်းဥပဒေရာရှိ10နှစ်ဖြစ်ခဲ့ရမယ်ကျင်းသားကြော်ကြတဲ့ရှိနေ20ဖြစ်ခဲ့ရမယ်ဆိုတော့ဒီလူတွေမျိုးတွေမရှိဘဲနဲ့လက်တင်ရဆိုတော့ခေါ်ပြီးတော့သူတို့အကျိုးစီးပွားကာကွယ်မဲ့လူတွေကိုထည့်လိုက်ကြဆိုတော့လူရောမူရောကျွန်တော်တို့တကယ်နဲ့တင်ရမယ်ကျွန်တော်ဥကျော်နေပြတာကိုသဘောတူတယ်တရားဥတွေစိုးမိုးမှုနဲ့တရားစီရင်ရပြုရင်ကြောင်းတော့မလုပ်နိုင်ရင်ကျွန်တော်တို့ဒီမိုကရေစီမရနိုင်ဘူးငြိမ်းချမ်းလည်းမရနိုင်ဘူးအမျိုးသားဒုစီနေလည်းမရနိုင်ဘူးလို့ကျွန်တော်ပြောချင်ပါတယ
်ဟုတ်ကဲ့ကျေးဇူးပါကျွန်တော်ဟိုရှင်းနေဥအောင်သိန်းကိုလည်းမေးချင်ပါတယ်အထူးသဖြင့်ဥအောင်သိန်းကဒီဟို NLD အစိုးရမှာလည်းပါနေတော့ဆော့ဆော့ဥကျော်လင်းထောက်ပြလို့ပေါ့လေဟိုဒီလိုမျိုးဟိုပြဿနာတွေကပေါ်လာကြမယ်ဆိုရင်ငြိမ်းချမ်းလည်းမရနိုင်ဘူးဆော့ဆော့လိုမျိုးပေါ့လေနောက်ဆက်တွဲပြဿနာတွေပေါ်လာမယ်ဆိုရင်အစိုးရကိုယ်တိုင်ဒီဟိုနာမည်ပြည့်မဲ့ကိစ္စမျိုးတွေဆိုတော့ဒါကကျွန်တော်တို့ဒါလေးပြင်ဖို့ဆိုရင်စနစ်ကိုပြင်ဖို့လိုမလားလူတွေကိုပြင်ဖို့လိုမလားဘယ်ဟာအဓိကပိုကြမလဲ
ကျွန်တော်ကြောမယ်ဆိုရင်တော့ဗျာဟိုစနစ်ကြောင့်ဖြစ်နေတဲ့ပြဿနာပဲဗျာအစနစ်ကိုပြင်ပြီးတော့လေလူဟာလိုက်ပြင်ဖို့လဲလိုမယ်စနစ်ကိုပြုပြင်စားပြီးတော့လူမပြင်ဘူးဆိုရင်လူကအောင်းရှိရင်မယ်ဆိုရင်ဒီလူကဒုံကြီးဒုံကြီးတိုင်းပြီးလုပ်နေမယ်ဟုတ်ကျွန်တော်တရားစီစနစ်ပုံစံကဒီတရားယုံကျုပ်ပြည်အောင်တရားယုံကျုပ်ကနေပေါ့ဒီတရားဒီအစစ်စစ်တွေကိုသူကဟောဟောပေါ့အုပ်ချုပ်လာတဲ့ပုံစံဖြစ်နေတယ်အဲ့တော့တိုင်သာတော်သာတက်လို့ရှိရယ်ဆရာတပည့်ပုံမှန်မျိုးနဲ့ရှိတယ်အဲ့တော့တိုင်သာနန္ဒတက်လေအဲ့လူကခဏတစ်ချို့နေပြီးတော့ခေါ်ထားမယ်တဏှာရှိမယ်နောက်ရာဟုကစင်အောင်တိုးပေးလိုက်တဲ့တရားသူကြီးအခွင့်အမ်းနေရှိတယ်အဲ့တော့ဘယ်လိုဖြစ်နေလဲဆိုတော့ဒီဂွိဇက်လူရှိရဲ့အခြေအနေမျိုးဖြစ်နေတော့သူကလည်းသူရဲ့ဒီတရားစီတရားသူကြီးပဲကိုသူကအကာအကွယ်ပေးမယ်ဆိုတော့ငူကလည်းရှိရဲ့လို့ကျွန်တော်အဲ့လိုမြင်တယ်အဲ့တရားသူကြီးရောက်တိုင်ရင်တရားသူကြီးရောက်ကဘာမှမဖြစ်ပြပြဿနာကြီးအများကြီးရှိတယ်။အဲ့တိုင်ရဆိုတဲ့သဘောမျိုးတွေလည်းရှိတယ်။အဲ့တော့ကျွန်တော်ကငူအဓိကထားပြင်မယ်။အဲ့ငူပြင်လိုက်လို့ပြီးမလားဆိုတော့လူလည်းမပြင်အဲ့လူကိုဘယ်လိုရေးယူမလဲဆိုတာလိုအပ်တယ်။အဲ့တော့တရားသူကြီးကိုကျွန်တော်တို့ကကင်းလွတ်ခွင့်ပေးထားရပြောပဲ။ exception ပေးထားတယ်။တရားသူကိုတရားဆွဲခွင့်ကျွန်တော်ကမရှိဘူး။တရားကြီးကိုတရားဆွဲဆိုရတဲ့ เตียอยู่มาเตียซวยပြီးတော့ပြည်ထောင်စီနေဆိုဖီကလေးငန်းနေတဲ့ဈာမှာလေးကြီးကျွန်တော်မတွေ့ရဘူးအခုဒီရက်နှစ်ကြီးရဲ့ကျွန်တော်မတွေ့ရဘူးအတရားသူကြီးဟာဒီလိုမှာအခွင့်အရေးတရားကိုရှိရဲဆိုရပုံစံမျိုးသူတို့တရားဆွဲဆိုအရေးယူပြည်ထောင်ပြီးလို့မရဘူးဆိုတာရှိရဲ့အတွက်အဲ့ဒီဟာကိုလေကျွန်တော်တို့ပြည်သူတွေကတော့ကျွန်တော်ဒီတရားကြီးဆိုင်ရာပုဂ္ဂိုလ်ရာ ဝါရုံစင်စားဖို့လိုတယ်။တချို့ကအင်တာနက်လူလုံးကြီးကြီးလောက်ကိုမမယူရင်ဟိုနဲ့ဒီလောက်ကိစ္စတော့နေတရားသူကြီးဒီဒီရှိနေသေးတယ်ဆိုတာအဲပြည်သူလူတို့ကတရားရုံးကိုလည်းသွားဖို့ကြောက်နေတယ်။ရဲစခန်းကိုသွားဖို့လည်းကြောက်နေတယ်။အမှန်ကိုရင်ဆိုင်မှုထွက်ဆိုဖို့လည်းကြောက်နေတယ်။အမှန်ကိုတိုင်ချမ်းဖို့လည်းကြောက်နေတယ်။အဲ့တော့ဘယ်လိုတရားဥပဒေစုံမွေးဆိုတော့ကျွန်တော်နိုင်ငံမှာရှိနေလဲလို့ဘယ်
ဆွေးနွေးပေးကြတဲ့ NLD မြို့သားလွတ်တော်အမတ်ဦးအောင်သိန်းနောက်မြန်မာနိုင်ငံရှိနေမြတ်ကွန်ရက်ကဦးသိန်းသန်းဦးနဲ့တခြားကျွန်တော်တို့ပါဝင်ဆွေးနွေးပေးခဲ့တဲ့ပုဂ္ဂိုလ်များလို့အထူးကျေးဇူးတင်ပါတယ်ကျွန်တော်တို့ပါဝင်မှုဆက်သွယ်ခဲ့ပေမဲ့လည်းကျွန်တော်တို့ပြန်လည်ဆက်သွယ်တဲ့အခါမှာအဆင်မပြေမှုတွေရှိတဲ့ပုဂ္ဂိုလ်တွေကိုလည်းဒီနေရာနဲ့အမှုကျောင်းမှလိုပါတယ်ခင်ဗျာ